အခုဒီ electronic ပုံမှန်ဆက်သွယ်ရေးပုံမှန်နဲ့ဖန်ဆီးထားသူ၄ဦးရှိပြီဆိုပြီးတော့သတင်းတွေထွက်လာပါတယ်။ဒါတွေကလည်း Facebook လိုလူမှုရေးစာမျက်နှာတွေမှာဖော်ပြတဲ့အတွက်ပေါ့နော်။ဒီပုံမှန်တွေနဲ့ဖန်ဆီးမှုအပေါ်မှာဒီဝေဖန်ထောက်ပြချက်တွေရှိပါတယ်။ဒီဖန်ဆီးနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့ဗမာပြောနိုင်မလဲရှင်။ဟုတ်ကဲ့။
ကျွန်တော်ပြောချင်တာပထမဆုံးတစ်ခုကတော့ဗျာဒီမိုကရေစီနစ်မှာလွတ်လပ်စွာသဘောကွဲလို့ရတယ်၊ဝေဖန်လို့ရတယ်။ဒါပေမဲ့ပုဂ္ဂိုလ်တဦးတယောက်ရဲ့ဂုဏ်သိက္ခာကိုဖြစ်စေ၊ဘာသာတစ်ခုကိုဖြစ်စေ၊လူမျိုးတစ်ခုကိုဖြစ်စေစော်ကားလို့မရပါဘူး။นี่ก็แล้วสอกาล่ะรู้สิตัศน์ญากากันရှင်ดีก็อุบัติเหตุอากาศวยอยากไปมุชิบาเลยด่าหาได้ตู้เนี่ยนักงานคุยพี่โจเราต้าลุไม่เอานัมเบอร์3ก็แล้วดีโลမျိုးหลุดตาก็ซัวตะคูเรก็หลุดตาหมดป่าวครับไม่จาเกงก็สู้ยิงเอเลเวทมีเดียกรุ๊ปก็เลยเตยมาอุบัติเหตุตลอดกูเลยอุล่าสวยโหเตยอาซ้อสู้กันได้เลยရှိပါတယ
်โอเคဆိုတော့အခုဒီ electronic ပုံမှန်ဆက်သွယ်ရေးပုံမှန်နဲ့ဖန်ဆီးထားသူ၄ဦးရှိတယ်လို့ပြောပါတယ်။အဲ့ဒါကရောဟိုဝင်ကြီးတို့အနေနဲ့အတည်ပြုနိုင်မလားရှင်၄ဦးရှိပြီဆိုရဟာဟုတ်ကဲ့
။အဲကျွန်တော်အရေးတော့မသိဘူးဒါပေမဲ့တပ်မတော်နေနေကြတော့တို့ရဲ့အဖွဲ့အစည်းကိုတော်၎င်းတပ်မတော်ကောင်စီကိုတော်၎င်းအဲ့လိုဝေဖန်စော်ကားရရောက်တယ်လို့ယူဆရတော့ကြောင့်မလို့တိုင်ကြားထားတဲ့အမှုတွေရှိတယ်။အဲ့ဒါကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်။အဲ့ဒါကိုဆက်ပြီးတော့တရားရုံးတင်တော့ဒါအပြစ်ရှိတယ်မရှိဘူးဆိုတာအပြာမှန်ထုတ်ကြည့်ပြီးတော့မှတရားဥပဒေဆုံးဖြတ်မှာပေါ့
ဟုတ်ကဲ့ဖန်ဆီးမှုတွေနဲ့ပတ်သက်ပြီးကြည့်မယ်ဆိုရင်ဥပမာဒီထိပ်ပိုင်းခေါင်းဆောင်တွေရဲ့နိုင်ငံတော်သမ္မတကိုဆိုရင်လဲပေါ့လေဟလာဒီလိုတယော်တဲ့ဓာတ်ပုံတွေထွက်လာတာရှိရယ်ပုံတွေထွက်လာတာရှိရယ် NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ကိုဆိုလဲဒီတယော်တဲ့ဓာတ်ပုံတွေမျိုးထွက်လာတာရှိပေမဲ့အခုကာကွယ်ရေးဦးစီးချုပ်ကြမှာအခုလို့ဖန်ဆီးရှိလာတာဟာဘာကြောင့်လို့ပြောနိုင်မလဲရှင်ဆိုကာကွယ်ရေးဦးစီးချုပ်ကိုဟုတ်ကဲ့
ကျွန်တော်ခင်ဗျာကျွန်တော်တို့လည်းအခြေအနေရင်ဒီပြည်တော်ကလည်းကျွန်တော်တို့သမရာကြီးကိုစော်ကားတဲ့စာသားရေးတဲ့အကောင့်ပိုင်ရှင်တယောက်ကိုလည်းကျွန်တော်လည်းဥရေရရေးဖို့ဆောင်ရွက်နေပါတယ်။အဲဒေါ်ဆန်းစုကြည်ဘက်မှာလည်းကျွန်တော်တို့တိကျတော့ ARV တိုင်းဘက်မှာအဲ့လိုပဲအမှုဖွင့်ထားတယ်လို့ကျွန်တော်ကြားတယ်။ဒါမှမဟုတ်ဒါကသမရာတခုတည်းပုံကိုတယောက်တည်းအတွက်လှုပ်တာမဟုတ်ဘူး။ဥပဒေကရှိပြီးသားဥပဒေအကာအကွယ်ကိုယူမယ်မယူဘူးဆိုတာကိုပဲတက်ဆိုင်ရာကာကွယ်ရှင်တွေဆုံးဖြတ်တာပါ။
ဆိုတော့အခုရွေးကောက်ပွဲနီးလာတာနဲ့အမြအခုလိုအဖမ်းဆီးတွေရှိလာတာဟာသတင်းနဲ့စာနယ်ကူးစင်းသမားတွေအပေါ်မှာပေါ့လေစပြီးတော့ထိန်းချုပ်မှုတွေရှိတယ်ဖိနှိပ်မှုတွေရှိတယ်ဆိုတော့အမြင်တွေလည်းရှိပါတယ်ဒီလိုအဖမ်းဆီးတွေကြောင့်ဟာလာဒီရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုဆိုတဲ့အခြေအနေကိုထိခိုက်သွားမယ်လို့ဝန်ကြီးတို့ဘက်ကတွက်ပါလားရှင်ထိခိုက်နိုင်စရာရောမရှိဘူးလားရှင်ဟုတ်ကဲ့
လုံးဝထိခိုက်စရာမရှိပါဘူးဗျာဒီကနေ့ထုတ်နေတဲ့စာနယ်စင်းဒါနဲ့ပေါင်းအဆောင်200ကျော်300ဒီပေါင်းခင်ဗျားဖတ်ကြည့်ပါအစိုးရမူဝါဒတွေပါတီတွေရဲ့မူဝါဒတွေကိုလွတ်လပ်စွာဝေဖန်သုံးသပ်နေတာကိုတွေ့မှာပါ။ဒါမှမဟုတ်ကျွန်တော်တို့ကလွတ်လပ်စွာပြောဆိုတဲ့ဝေဖန်တဲ့ကိစ္စကဘာမှပြဿနာမဟုတ်ဘူး။တော်ကားခြင်းကပဲပြဿနာဖြစ်နေတ
ာ။ဟုတ်ကဲ့။ဆိုတော့ဒီကနေ့ဆိုရင်ပဲ BBC မြန်မာပိုင်းဌာနကိုဒီတက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်စည်းရုံးရေးကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့ပေါ့လေ။ဟိုဗမ်းမလိုက်ဖို့ဆိုပြီးတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးချက်ထုတ်ပြန်ပါတယ်။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒါဟာတကယ်တော့ဟုတ်လားဥပမာဘက်လိုက်တယ်လို့သတိပေးမယ်ဆိုရင်ပြန်ကြားရေးဝန်ကြီးဌာနလောက်အောင်မဟုတ်ဘူးလားရှင်။ဥပမာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဒီကိစ္စပတ်သက်ပါလား။ဒီအခြေအနေနဲ့ပတ်သက်လို့သိချင်ပါတယ်ရှင်။ဟုတ်ကဲ့
။ဟုတ်ပြီလား။ရွေးကောက်ပွဲကော်မရှင်နေနဲ့ခင်ဗျားတို့မီဒီယာတို့နောက်ကနိုင်ငံရေးပါတီတွေစာနယ်ဇင်းကောင်စီတွေညှိနှိုင်းပြီးတော့မှစာနယ်ဇင်းကောင်စီဘက်ကနေထုတ်ပြန်ထားတာရှိတယ်လေ။အဲရွေးကောက်ပွဲမှာလိုက်နာတဲ့ဒီကျင့်ဝတ်တွေလိုက်နာဖို့ဆိုသုံးပြထားတာရှိတယ်။ဒီရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီအားလုံးသူ့စည်းဆုံးဖြတ်ထားတဲ့ဒီရွေးကောက်ပွဲမှာပါတီတွေကိုယ်စားလှယ်လောင်းတွေတင်နိုင်တဲ့ကျင့်ဝတ်တွေရှိတယ်။အဲ့တော့အဲ့ဒါတွေကိုထိခိုက်တဲ့ထင်လို့သူ့ဘက်ကထုတ်တာဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့။အကယ်၍ဥပမာမီဒီယာတွေအနေနဲ့နိုင်ငံရေးဘက်လိုက်မှုမရှိရဘူးလို့တော့တရားဝင်ထုတ်ပြန်ထားတယ်။အကယ်၍ထုတ်ပြန်ချက်တွေပေါ်မှာကျူးလွန်နေဆိုလို့ရှိရင်ဥပမာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရေးယူမှာပါလား။ဒါမှမဟုတ်ပြန်ကြားရေးဝန်ကြီးဌာနကဒီကိစ္စကိုဆောင်ရွက်မှာပါလားရှင်။ပြန်ကြားရေး
ရွေးကောက်ပွဲနဲ့ပတ်သက်ရင်တော့ဒေါ်သင်းတီတီကျွန်တော်တို့ပြန်ကြားရအောင်မှာရှိတဲ့မီဒီယာတွေကလည်းပုဘလစ်ကမီဒီယာများနေတူရွေးကောက်ပွဲကော်မရှင်နဲ့စာနယ်ဇင်းကောင်စီကထုတ်ပြန်ထားတဲ့ကျင့်ဝတ်တွေစီကံတွေကိုကျွန်တော်တို့အတူလိုက်နာမှာပဲ။ဒါမှမဟုတ်ရွေးကောက်ပွဲသတင်းနဲ့ပတ်သက်လို့တစ်ခုခုချိုးဖောက်မှုရှိတဲ့ဆိုတော့သက်ဆိုင်ရာကိုယ်စားလှယ်လောင်းတွေကော်မရှင်ပါတီတွေရဲ့တိုင်လို့ကော်မရှင်နဲ့ရေးယူမယ်။ဒါမှမဟုတ်ကော်မရှင်ကိုယ်တိုင်ကလိုအပ်လို့သူ့တိုင်ရဲ့ဝင်ရောက်ဆောင်ရွက်ဖို့လိုရဲဆိုရင်သူ့တိုင်ရဲ့ဝင်ရောက်ဆောင်ရွက်မှာပဲ။ကျွန်တော်တို့ကတော့ခင်ဗျားတို့နေတူပဲစီကံလိုက်နာတဲ့အဖွဲ့အစည်းပဲဒီကိစ္စမှာတော့
ဟုတ်ကဲ့ဝင်ကြီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်